ธรรมเมสวียอกิญญาရှင်ยังงินโตยะเสียรอมาณท่องณเส้นดีกุนี่เอปรละสิเยสนีนี่ฤณีบิรอตะคินาเดวีญูเนญูรอวงจองไนออนไลน์มาตะเส้นหอจารอมูเคดอตะทันเตียรอเนจนุโตยิเนสินบวาเตนะปะเส้นช่องมาอดิบดิปิสิอปันตะเส้ผิดไปရှင်
Namo Tassa Bhagavato Arahato Sammasambuddhassa Namo Tassa Bhagavato Arahato Sammasambuddhassa
ကျေဟောပြီးသင်္ကန်းစာတော်ရအောင်เนาะအဲ့တော့သူ့ရဲ့ဘာသာရတဘောကကိုယ်ကိုယ်ပဲခက်ခဲနေနေတာဘီရမတဘောပဋ္ဌာန်းတဘောကเนาะနံပါတ်1ကတော့ခုနလက်ဂွေ့ချ်အနေနဲ့ဘာသာရကပါဠိဘာသာစကားဖြစ်နေတယ်တတိယတစ်ချက်ကအဲ့ဒီပါဠိဘာသာစကားလုံးတော်တော်များများလည်းမြန်မာစကားထဲမှာပါနေတဲ့ခါကျတော့ကိုယ်နားလည်းထားတာနဲ့တိတလူလူနဲ့ဘောဖြစ်တတ်တယ်မှလည်းသွေးသွားပြည့်ပြည့်အလေးပဲခါကတော့တမျိုးဖ နဲ့ပတ်သက်တာလေးနည်းနည်းရှင်းပြမယ်နော်အဲ့တော့တဟဇာတာဒီပတိမှာစန္ဒရယ်ဝိရိယရယ်စိတ်ဓာတ်ရယ်ဝိမာန်တရယ်ဆိုပြီးတော့မှ၄ခုရှိတယ်ဆိုတော့ကတော့စိတ်ထဲမှာရောက်ကြရောပေါ့နော်အဓိပတိပစ္စည်းမှာနှစ်ပိုင်းရှိတယ်ဆိုတော့ကိုလည်းပဲမှတ်မိကောင်းပါလေတဟဇာတာဒီပတိနဲ့အာရမဏဒီပတိအာယုံကတော့ခုနအာယုံပဲပေါ့လေအစင်းနေအတန်နေအနတ်နေအရသာနေစသဖြင့်ဒီအာယုံလေးကိုပြောတာပါနော်ကောင်းပြီအဲ့ဒီတော့ဒီကနေ့ဒီအာယုံဘက်ကတော့အာယုံဘက်ကတော့အာရမဏတုံးကလည်းပဲသင်ခဲ့ပြီအခုအဓိပတိမှာလည်းပဲအာရမဏအဓိပတိလည်းအတန်သင်တော့ပြောနေတယ်အဲ့တော့ဒီကနေ့တော့ဒီဘက်ကနော်သဟဇာတာအဓိပတိဘက်ကနည်းနည်းလေးတွေ့ရအောင်လေနော်အဲ့တော့စံဓာရဲ့သဘောကပြုလို့ကမတ္တလို့ဖွင့်ဆိုတယ်မကြောက်ရှောက်လို့မင်းဘလို့ဖြစ်သေးဘူးဒါဆောက်မဲဆိုတဲ့စံဓာရိုးရိုးစံဓာရှိသေးတယ်နော်ဒါရိုးရိုးစံဓာလို့ပြောလို့ရတယ်မဆောင်ဖြစ်သေးဘူးမလုံးဖြစ်သေးဘူးလုံးမယ်လုံးချင်တယ်ဆိုတော့စိတ်ကလေးပဲရှိသေးတယ်ဒါစန္ဒရဲ့သဘောလောဘရဲ့သဘောကြတော့သူ့ထက်ပိုပြီးတော့မှအဲထက်မြက်တယ်နော်သူ့ရဲ့သဘောသဘာဝကဘယ်လိုသွားသလဲဆိုလို့ရှိရင်ဒီမှာနည်းနည်းလေး principle အနေနဲ့နည်းနည်းကလေးသိထားဖို့လိုတာတော့စန္ဒသည်သူကဟိုကုသိုလ်ပဲလေပါတယ်အကုသိုလ်စိတ်ပဲမှလည်းပါတယ်အဲ့ဒါမှတ်ချက်ကလေးရေးထားလိုက်ပါနော်ချက်ချင်းနားမလဲရတဲ့ကိစ္စမျိုးဖြည်းဖြည်းချင်းနားလဲမယ်။တံပြုတ်ရကဏဓမ္မနံကိုပြောတာအဆူစည်းတဲ့ဓမ္မကိုပြောနေတာ။ဟုတ်ပြီနော်။အမိဓမ္မကိုလေ့လာလိုက်မှတာကပိုကွဲမယ်။ဒါပေမဲ့အခုလဲဒါလေးတော့သိဖို့လိုပါတယ်။အဆူစည်းတဲ့အဖြစ်နဲ့စန္ဒကကုသိုလ်စိတ်မှလည်းပဲအဆူစည်းတဲ့ဖြစ်တတ်တယ်။အကုသိုလ်မှလည်းဖြစ်တတ်တယ်။လောဘကတော့အဲ့ဒီလိုမျိုးမဟုတ်ဘူး။လောဘကတော့သူနဲ့တူရအကုသိုလ်ဘက်ကသွားပြီးအဆူစည်းတက်တဲ့နေနဲ့ဖြစ်ပေါ်ဆိုလို့ရှိရင်လောဘနဲ့မောဟကတော့သွားပြီးတွဲအလုံးလုံးတာရှိတယ်ဒေါသနဲ့တွဲပြီးအလုံးမလုံးဘူးဟုတ်ပြီနော်အဲ့တော့သူကတော့တဘာသာတတိတနာနဲ့သွားတာစန္ဒကကြတဲ့အခါကျတော့တောဟုတ်ပဲလဲပါတယ်ဒီပဲလဲပါတယ်ကုသိုလ်ဘက်ကအကုသိုလ်ဘက်ကပါတယ်အဲ့ဒါလေးကိုအရင်ဦးဆုံးအဲနော်မှတ်တပ်ထားဖို့လိုတယ်သဘောမပေါက်ရင်လည်းကိစ္စမကြီးမှတ်တပ်ထားလိုက်တဏှာရောက်ရင်သဘောပေါက်လိမ့်မယ်ဟုတ်ပြီနော်အဲ့တော့ဒီနေရာမှာသံပြုတ်ကံဏဓမ္မနာစိတ်တသမုဋ္ဌာဏနာရူပနာဆိုတဲ့စကားတွေမကြမကြတွေ့မယ်အဲ့တော့အခုလို့သံပြုတ်တာဖြစ်တဲ့တရားတွေကိုပြောတာအဆူစည်းတဲ့ဖြစ်တဲ့တရားကိုပြောတာဟုတ်ပြီနော်အတူတူကဖြစ်တဲ့တရားတွေကိုဒီမှာလာပြီးတဲ့အခါကျတော့ဘယ်သူတွေကလာပြီးတော့မှတွဲပြီးတော့မှအတူတူကဖြစ်တယ်လေဘယ်သူတွေဘယ်ဟာတွေပါတယ်လဲဆိုတာကိုကြတော့အပြီးတော့မှအပိုင်းကိုလေ့လာရင်ဟုတ်ရှင်းတယ်အဲ့တော့စန္ဒကပါတယ်သူကနည်းနည်းလေးများတယ်သူပါဝင်မှုဟာပါဝင်ပတ်သက်မှုရှိတယ်ကောင်းပြီအဲ့ဒီတော့လောဘနဲ့စန္ဒကဘလို့ကွာကလေးဆိုတော့တွေတာကန့်ညိတတ်မဲ့မှုပါတဲ့လူချင်းမှုကလောဘတွေတာကန့်ညိမှုတတ်မဲ့မှုပါတဲ့လူချင်းမှုကတော့စန္ဒလို့ဒီလိုပထမဦးဆုံးအဲ့လိုလေးခွဲလိုက်ရတယ်ကာမဂုဏ်အာယုန်တွေကိုလိုချင်တာရချင်တာခံစားချင်တာကိုလောဘလို့ခေါ်တယ်ကုသိုလ်ပြုချင်တာသီလဆောက်တည်တာဘာဝနာပွားတာဒုက္ခကတိငြိမ်းတဲ့နိဗ္ဗာန်ကိုရချင်တာစာပေတတ်ချင်တာဆိုင်ရင်ဆင်းရဲသားကိုပေးကမ်းလူထမ်းချင်တာပစ္စည်းဥစ္စာလိုချင်အဲမှုမျိုးကြတော့စန္ဒလို့ခေါ်တယ်။ လွယ်လွယ်မှတ်ချင်တော့ကောင်းတဲ့အရာလိုချင်မှုစံတာကာမဂုဏ်စတဲ့မကောင်းတဲ့အရာလိုချင်မှုဒီလောဘအဲ့ဒီလိုလေးနဲ့တန်တတ်ထားလိုက်တော့နော်အဲ့လိုလေးနဲ့တန်တတ်ထားလိုက်တော့ကောင်းတဲ့အရာလိုချင်မှုအဲ့ဒါစံတာဟုတ်ပြီနော်မကောင်းတာတွေနဲ့ပတ်သက်လာလို့လောဘနဲ့ပတ်သက်လာလို့နှွေပြီးတော့မှဖြစ်တာလေကြတော့အဲလောဘလိုယူပါတဲ့လောဘမှကြတော့လေလောဘရဲ့နာမည်ခွဲတွေအများကြီးရှိတယ်30ကျော်လောက်ရှိတယ်ထင်တယ်ဒီမှာချစ်ချင်းလို့ခေါ်တယ်ပေမခေါ်တယ်တဏှာလို့ခေါ်တာကတတ်မြတ်တဲ့သဘောကိုပြောတာမေထုံမှကြတော့ကရာဂကိုသုံးတယ်တွေတာကညိတော့သမုဒိယလို့လည်းပဲသုံးတယ်နော်အဲ့တော့ပေမတို့တဏှာတို့ရာဂတို့သမုဒိယတို့အဲဒီ vocabulary တွေတိတ်ပြီးတော့မှပါဠိမှာကတိတ်ပြီးကျော်သွားတယ်နော်ဒီဘောဟာရစကားတွေအသိပြီးတော့မှကြွယ်ဝတယ်အဲ့တော့အဲ့ဒီလူချင်းမှုတစ်ခုကိုပဲမြတ်စွာဘုရားရှင်ကသူ့နေရာနဲ့သူ့နေရာနဲ့သူ့နေရာနဲ့သူခွဲပြီးတော့မှဟောပြီးတော့မှထားတာနော်တနေရာမှာတမျိုးတနေရာမှာတမျိုးသူ့ရဲ့ density ပေါ့သူ့ရဲ့ grade မတူတာပေါ့နော် grade မတူဘာမှအရင်ထဲမှာတော့လောဘလို့ပြောရင်လောက်ပါတယ်ပြောစရာမရှိပါဘူးလောဘလို့ပြောရင်လောက်သွားပြီဒေါသဆိုလောက်သွားပြီဒါပေမဲ့ဘုရားရှင်ရဲ့အခုလိုစတယ်ကိုထဲထဲဝင်ဝင်စီးဖို့မယ်လေ့လာမယ်ဆိုရင်တော့ခက်ချက်ချက်ကလေးလေ့လာလို့မလောက်တော့ဘူးတေချာထဲထဲဝင်ဝင်ဝေါ်ဟာရစကလုံးတွေကိုနားလည်ဖို့လိုပါတယ်ဒါကြောင့်ဒီနေရာမှာမကြာခဏဆရာဘုန်းကြီးပြောပါတယ်စိတ်ထဲမှာလည်းရောက်တော့ရောက်ကြပြီလို့ထင်ပါတယ်အဲ့ဒါပါလဲဆိုတော့ခဏဒီသင်္นานတက်နေတယ်တခုဒါတရားနာတာလူမျိုးစိတ်ထဲမှာခံယူတာထက်တင်နန်းတက်တယ်လို့ခံယူစေချင်တယ်လို့မကြာခဏသတိပေးတယ်။တင်နန်းတက်နေတာ။အဲ့တော့တင်နန်းတက်တဲ့သဘာဝနဲ့တရားနာတဲ့သဘာဝမြန်မာနိုင်ငံမှာမတူဘူးဆိုတာကိုလည်းပဲဒါခွဲမှာပါနော်။တရားနာတယ်ဆိုတော့နာပြီးတာတုခေါ်ပြီးပြန်သွားရင်ပြီးသွားပြီလေ။မနေ့ကဘာတရားဟောတာ။ဘာတရားဆိုတော့တော်တော်ကောင်းတယ်လူတွေအများကြီးပဲလို့ပဲပြောရုံပဲ။နော်မနေ့ကလူတော်တော်များတယ်တရားတော်တော်ကောင်းတာ။နော်တရားတော်တော်ကြီးရတယ်ဆိုတော့ပါသေးတယ်တခါတခါ။နော်အဲ့ဒါနဲ့ပြီးသွားရုံ။ဘာတရားမှန်းကုန်မသိတော့ဘူး။အခုဒါကြတော့မဟုတ်ဘူး course by course သွားနေတာ။သူလိုက်စနေရတစ်ခုတစ်ခုတစ်ခုလို့ဆက်သွားနေတာ။ဒါကြောင့်ကိုယ့်ရဲ့ပြဋ္ဌာန်းစာအုပ်ဒီလည်းရှိဖို့လိုတယ်။ပဋ္ဌာန်းငါးချမ်းလည်းပဲလက်ထဲမှာရှိထားတာကောင်းတယ်။တခါမဆုမရရေးစရာလေးတွေခဲရံလေးတွေဘောလ်ပင်လေးတွေနော် highlight လုပ်ဖို့တကုတ်အဲဒီရောင်စုံခဲရံလေးတွေဒါလေးတွေ ਨੇ အဲ့တော့သူကဘာလဲဆိုတော့ဘာသာရတစ်ခုကိုလေ့လာနေတာဖြစ်တဲ့အတွက်ကြောင့်နော်ဘာသာရတစ်ခုကိုလေ့လာနေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေရာမှာဘာလို့တလဲဆိုတော့အလုံးမိညာတတ်ကြတဲ့သူတွေကြီးပဲနော် vocabulary စကားလုံးဝေါ်ဟာတာတော့ဝေါ်ဟာတာမရှိဘဲနဲ့အဲ့ဒီဘာသာရပ်ကိုဘယ်လိုလုပ် approach လုပ်မလဲစဉ်းစားကြည့်ကိုယ့်နယ်ပယ်ကိုယ့်နယ်ပယ်နဲ့ကိုယ့်ဘာသာရပ်တွေရှိတာပဲနောက်ဆုံး event တိုင်းဈေးရောင်းဝယ်ရနေမှာလဲသူ့စကားလုံးဝေါ်ဟာတာတွေရှိတယ်ဥပမာမြေရွှေနဲ့ပတ်သက်တာဆိုပဲလို့မူးလို့ဘာလို့ညာလို့ဆိုတာရှိတယ်အဲ့မူးတွေပဲတွေမသိဘူးနားမလဲရွှေဆိုတာပါသေးတယ်နီနီလေးတွေရွှေလုံးလေးတွေဟုတ်တယ်မလားအဲ့ဒီလိုတွေရှိတယ်ဒါသူ့ရဲ့သူ့ကိုအခေါ်ဝသူ့ dance တွေပဲဒီထက်မကနည်းနည်းတာလေးရှိပါတယ်ဘုံဘုံနားမလဲမသိအဲ့ဒါလိုပဲဂျန်နဲ့ခေါင်းစဉ်ဂျန်နဲ့လုပ်ငန်းတွေမှာလည်းသူ့ဘာသာရပ်နဲ့သူရှိတယ်အခုဒီမှာလည်းပဲဘာသာရပ်တစ်ခုကိုလေ့လာနေတာဖြစ်တဲ့အတွက်ကြောင့် vocabulary re နော်စကားလုံးဝေါ်ဟာတာလေးအဲကိုယ်မှများများသိထားလေကောင်းလေပဲနော်များများသိနိုင်လေကောင်းလေပဲအဲ့တော့လောကတစ်လုံးနဲ့တိလို့မလောက်ဘူးလားဆိုတော့ရပါတယ်အရက်ထဲမှာလောက်နေပါပြီ။ဒါပေမဲ့ဘာသာရပ်ကို study လုပ်တဲ့သူတွေကမလောက်ဘူး။ဆရာတော်ကြီးကဘယ်လိုမိန့်တယ်လဲဆိုတော့ပေမတယ်ဒါကချစ်ခင်တာညီကိုသားသမီးဇနီးခင်မို့အိမ်သူအိမ်သားတွေအချင်းချင်းချစ်တာကိုပေမလို့သုံးတယ်။ဒါကပါဠိမြန်မာပါဠိအတန်ထွက်ပေါ့။တက္ကသနဲ့နဂရီအတန်ထွက်မှာတော့ prem prem လို့ prem အမှားကိုတဝက်ပဲခေါ်တယ်။ရကရတာပါသွားတယ်။နော်ပရိမာပရိမလို့ခေါ်တယ်ပရိမာ ਨੇ အဲ့တော့အဲ့ဒီຢာကချစ်ခင်တာပါပဲတန်ရုံးစင်ခလည်းချစ်တာမဟုတ်ဘူးလားဟုတ်နော်ရာကနေဟောဆိုတော့မဟုတ်သူ့နေရာနဲ့သူဝေါ်ဟာတာကနော်ဘုရားရှင်ရဲ့ဝေါ်ဟာတာနဲ့ပတ်သက်လာလို့ကြွန့်ကျင်တော်မူတာဘယ်တော့ကြီးညိုစရာကောင်းမလဲမိသားစုမောင်နှမသားချင်းဇနီးခင်မုန်းနဲ့ချစ်တာကိုကျတော့ပေမလို့ယူတယ်နော်အဲ့တော့ဒီမိထုံမှုနဲ့ပတ်သက်တာကျတော့ရာဂလို့သုံးတယ်ရာဂကျတော့နည်းနည်းကြီးသွားတယ်နည်းနည်းကျန်းသွားတယ်ပါဠိစကားနဲ့ကြည့်လို့ချင်းရာဂဆိုတော့နည်းနည်းကျန်းတယ်မြန်မာမှာတော့ဒီစကားလုံးတိတ်သုံးတာမရှိဘူးထင်ပါတယ်တွေ့တာတန်ကန့်ညိတာကျတော့သမုဒိယလို့သုံးတယ်အဲဒါမှတန်ရုံးစင်ဆိုတာသုံးတယ်တန်ရုံးစင်ဆိုတာတကယ်တမ်းတော့သူ့ရဲ့ definition အနေနဲ့ကျိုးနဲ့တုံအောင်တဲ့သဘောပါပဲနော်ဒါကြောင့်မြန်မာစကားမှာလည်းတန်ရုံးစင်ကျိုးလို့သုံးတယ်သုံးထားတော့ရှိပါတယ် အဆင်းသာအနာရတာအထိတွေ့အဲ့တော့တရားကတော့အာရမဏကိုပြောတာအာရမဏကအဆင်းအသာအနာရတာအထိတွေ့တယ်အဲ့ဒါကိုလေတစ်ကလုံးတစ်လုံးထပ်ပြောမယ်နော်အဆင်းအသာအနာရတာအထိတွေ့၅လုံးကိုကာမဂုဏ်၅ဖြာလို့ခေါ်သေးတယ်ဟုတ်ပြီနော်နောက်တော့မှအတွေ့အကြံတစ်ခုထည့်လိုက်လို့ရှင်ဒွါရဖြစ်သွားတယ်ဆိုကြတဲ့အခါကျတော့အာယုံ၆ပါးဖြစ်သွားပြီအစင်အတန်အနှံ့ရတာအထွဋ်၅ပါးကလူတွေလိုလားအပ်တဲ့အတွက်ကြောင့်ကာမဂုဏ်၅ပါးလို့ခေါ်ပြီးတော့မှအဲ့ဒီကာမဂုဏ်၅ပါးကိုတာမန်လူကြည်မှုမဟုတ်ဘဲနဲ့ကက်ကတ်တတလူကြည်မှုမျိုးမယမကလူကြည်တော့တဏှာလို့သုံးဆပြန်တယ်စကလုံးဟောတာကာမဂုဏ်၅ပါးအထွဋ်တယ်လေစဉ်းစားကြည့်လေဒီအစင်းနဲ့အတန်နဲ့အနှံ့ရတာတွေအထွဋ်ရှိနေတာပဲလေသူဟာတူလေသူ့တဘာဝအတိုင်းလည်းရှိနေတာပဲလေနော်အခုလည်းကြည့်လေဒါဒီအခန်းထဲမှာအခုတော့ကိုယ်အိမ်မှာကိုနေတော်လည်းပဲဒီကိုထိုင်တဲ့ကလထိုင်ရဲ့မကြောမှုပြောင်းပြောင်းမှုเนาะအခန်းရဲ့ temperature ခန္ဓာကိုယ်လာထိခိုက်နေတယ်ပူတာအေးတာနွေးတာဟုတ်ပြီเนาะအဲ့တော့ထိုင်တာနည်းနည်းကြာတဲ့အတွက်ကြောင့်တင်မအောင်မှာနည်းနည်းလေးမာနေတာတွေနည်းနည်းလေးပူနေတာလေးတွေစသည်အဖြစ်เนาะဒီ ball pen လေးတွေကင်ထားတဲ့လက်မှာနည်းနည်းလေးမာနေတာပြုတ်နေတာလေးတွေအဲ့ဒါတွေကတော့ရှိနေတာဒါပေမဲ့အဲ့ဒီမှာငန်းငန်းတက်ကြီးဖြစ်သလားဆိုတော့မဖြစ်ဘူးလေเนาะအဲ့ဒီတော့ဒီမှာစကလုံးတစ်လုံးကိုကြည့်အောင်နော်ကာမဂုဏ်၅ပါးကတော့ခုနအစင်းတန်နှံ့ရတာအထီးတွေ့အဲ့ဒါကိုလူတွေအနေနဲ့ဒါကတော့နော်ပတ်သက်နေကြတာပဲဒီ၅ပါးကာမဂုဏ်တွေကတော့အဲ့ဒီတာမန်လူကျင်မှုမျိုးပေါ်နေကက္ကတတ္တဖြစ်နေတဏှာလို့သုံးတယ်ဒီညမှာနော်ရူပတဏ္ဍတတဏ္ဍဒါတွေလည်းရှိသေးတယ်ဒါတွေနောက်ကြောင့်မှပြောမယ်ဒီချိန်ပြောရင်ရှုပ်သွားမှာဆိုလို့ကာမဂုဏ်၅ပါးမှာမေထုံမှုကိုအလွန်လိုလားခြင်းကိုကြားတယ်ရာဂလို့သုံးပြန်တယ်ရာဂဆိုတဲ့စကားလေညစ်ကတာဆွဲလန်းတာပါလေလူပါအတိပ္ပယ်ပြန်လို့ရပါတယ်နော်အဲ့တော့မြန်မာစကားနဲ့စာရင်ပါဠိစကားမှာကျတော့ vocabulary တွေတိတ်ပြီးတော့မှကျွဲသွားတယ်တိတ်ပြီးတော့မှများတယ်ဖြန့်ရှင်ပွင့်ထွန်းတော်မူတဲ့အခါမှာလေနည်းနည်းလေးနောက်ကျောင်းစဉ်းစားရအောင်နော်ပြီးခဲ့တဲ့နှစ်ပေါင်း2500ကျော်ကာလအလုံးရိုင်းတဲ့လူတွေရှိပြီးတော့မှအလုံးရိုင်းဆိုင်တဲ့လူတွေကြီးပဲနေတဲ့ဒေသမှာဖြန့်ရှင်ပွင့်လို့မရဘူးဟုတ်ပြီနော်ဘာသာစာပေတောင်းမှမရှိတဲ့နေမှာပွင့်ပြီးတရားကိုဘယ်လိုလုပ်အောင်မလဲဘယ်လိုလုပ်နားလဲမလဲလေလူတွေဟုတ်ပြီအဲ့တော့ဒီ culture တွေကဖွံ့ဖြိုးနေတယ်နော်ယဉ်ကျေးမှုတွေကဖွံ့ဖြိုးမှုရှိတယ်ဘာသာစာပေတွေဖွံ့ဖြိုးတိုးတက်မှုရှိတယ်ဟုတ်ပြီနော်အဲ့တော့အဲ့ဒီလိုတယံဇာတတွေအခြေခံတယံဇာတတွေပြည့်ပြည့်ဝဝရှိနေတဲ့နေရာမှာနော်အဲ့ဒီဟောတော်မူတဲ့ဘုရားရှင်ရဲ့တရားတော်ကိုနားလည်နိုင်လောက်တဲ့ပရိသတ်ကလည်းရှိရသေးတာကိုဗျာစဉ်းစားပါလေနော်နားလည်နိုင်လောက်တဲ့ပရိသတ်လေအခုဒါကိုဒါအထင်ကြီးပြီးပြောတာမဟုတ်ဘူးလေနော်ကိုအားလုံးယောဂီတွေကိုသင်္တန်းသူသင်္တန်းသားတွေအနေနဲ့အခုဒီမှာသင်္တန်းတက်နေကြတယ်ကိုယ့်အိမ်မှာလူတွေအများကြီးပဲတယောက်နဲ့ယောက်၃-၅ယောက်လောက်ရှိတာပဲဟာဒီဘာတရားပုံမှာအားလုံးစိတ်ဝင်စားရောလားဆိုတော့ဝင်စားဘူးလေဟုတ်ပြီလားမဆိုင်ဘူးလေနော်အဲ့ဒီတော့စောစောစကားကိုပြန်ကောက်မယ်ဆိုလို့ရှိရင်ဒီဘာသာစာပေတွေကအဲ့ဒီချိန်မှာအများကြီး develop ဖြစ်နေတယ်။နော်မြစ်စိမဒေတာမှာတိတ်ပြီးတော့မှ develop ဖြစ်နေတယ်။အဲ့ဒီတော့အိန္ဒိယနိုင်ငံလို့ခေါ်လို့မရသေးပါဘူး။နော်အဲ့ဒီနေပယ်ရဲ့ရှေးကမြေပုံတွေကိုကြည့်လို့ရှိရင်တော့တွေ့ပါလိမ့်မယ်။အခြေကြီးပဲမြစ်စိမဒေတာလို့ခေါ်တယ်။ဟိမဝန္တတောင်ကြီးထိအောင်ပဲ။ဟိမဝန္တတောင်ရဲ့အခြေကနေပြီးတော့မှအခုပင်လယ်အဆက်ထိအောင်ဟိုဘက်ကဆိုလို့ရှိရင်လည်းပဲဒီတော်တော်ဒီအနောက်ဘက်ချမ်းဆိုလို့ရှိရင်လည်းခဏိပါကစ္စတန်တို့စသည်ဖြင့်ခေါ်တဲ့နေရာတွေအားလုံးဟာမင်းစိမဒေတာရဲ့အဝန်ဝိုင်းနေပဲအဲ့ဒီမှာရှိတဲ့ရှင်ဘရင်တွေဩဇာလွှမ်းကြတယ်ဟိုတိုင်းပြည်တည်တည်လေးတွေတည်တည်လေးတွေတော့အများကြီးပဲစော်ပွားလူမျိုးတွေနေကြတဲ့တိုင်းပြည်တွေရှိတယ်အဲ့တော့အဲ့ဒီမှာဘာသာစာပေတွေဖွံ့ဖြိုးပြီးသားဖြစ်တဲ့အခါကျတော့ဘုရားရှင်ပွင့်ထွန်းတော်မူတဲ့အခါမှာတန်ဟောတော်မူမယ်လို့ဆိုတဲ့အခါမှာနဂူကလေးကအဲ့ဒီမှာရှိခဲ့တဲ့စာပေဆိုင်ရာကိစ္စကတက္ကရာစာပေရှိတယ်။တက္ကရာစာပေကမင်းမျိုးနဲ့ပုံနာမျိုးတွေပဲသုံးခွင့်ရှိတယ်။ကျန်တဲ့သူတွေသုံးခွင့်မရှိဘူး။မသုံးရဘူး။တင်ခွင့်လည်းမရှိဘူး။နော်တင်ကြားခွင့်လည်းမရှိဘူး။အဲ့ဒီဝဟရာသကလုံးတောင်မှာတချို့ဒေသတွေမှာဆိုသုံးခွင့်မရှိဘူး။ဝဟရာအဲ့ဒီသကလုံးကိုသုံးလို့ရှိရင်တောင်မှာရှာဖြတ်တာတို့ပြစ်ဒဏ်ပေးခံရတာတွေရှိတယ်။တမန်ပြည်သူပြည်သားတွေသုံးတဲ့ဘာသာစာပေတခုရှိတယ်အဲအဲ့တော့ပရာကရိုက်တို့စသည်ဖြင့်ဒီလိုတွေစကလုံးတွေရှိတယ်အဲ့တော့ခဏမြန်မာနဲ့နားလည်အောင်ပြောလို့ဆိုဒီပါဠိလိုပါဠိစကားလိုမျိုးပေါ့နော်ဒီ language က အဲ့ဒီအချိန်မှာဘုရားရှင်ကတရားကိုဟောတော်မူမယ်လို့ဆိုတဲ့အခါကျတော့ Royal Language ခေါ်တဲ့အမှာကျတော့မြန်မာနိုင်ငံမှာတော့အဲ့ဒါမျိုးမရှိဘူးလေမြန်မာနိုင်ငံမှာတော့အားလုံးက Language တစ်ခုပဲအဲ့ဒီခေတ်အခါမှာကျတော့ Royal Language အနေနဲ့တော်ဝန်တော်မခေါ်မလဲဘယင်းနန်းတော်နန်းတုံးထီတုံးနန်းတုံးအဲ့ဒါကဘာသာစကားတစ်ခုပြည်သူပြည်သားတွေတာမန်အဖြစ်သုံးတဲ့ဘာသာစကားကတစ်ခုတိတ်အဝေးကြီးတော့မဟုတ်ဘူးဝေးဝေးကြီးတော့မဟုတ်ဘူးနော်တိတ် different တိတ်များတာတော့မဟုတ်ဘူးအဲမြန်မာမှာတော့မြန်မာစကားနဲ့ရခိုင်စကားနည်းနည်းသတိထားတဲ့အခါမှာတော့နည်းနည်းတော့နီးတော့နီးတယ်နည်းနည်းတိတ်အလေးအလာမရှိတော့နားမလည်နိုင်ဘူးအလေးအလာရှိရင်နားလည်မလားမသိဘူးပြောတာဘူးအတိတ်တော့မလေးလာမိဘူးအဲ့တော့အဲ့ဒီလိုဘာသာစကားက2မျိုးရှိတဲ့တဲကဘုရားရှင်ပွင့်ထွန်းတော်မူတဲ့အခါမှာဘယ်ဘာသာစကားနဲ့တရားကိုဟောတော်မူခဲ့တယ်လဲဆိုရင်ပါဠိဘာသာစကားနဲ့ဟောပြတော်မူတယ်။ခဏခင်းနဲ့နားလည်အောင်ပြောတာနော်။ဒုက္ခဒုက္ခရဲ့အသုံးလုံးနေရှိသေးတယ်။အဲ့တော့အဲ့ဒီချိန်မှာဘုရားရှင်သုံးပြုတော်မူခဲ့တဲ့ဒီဝေဟာရတရားပါဠိစာဒီတက္ကရာမှာကျတော့တော့တိတ်ပြီး flourish ကဖြစ်ပြီးသားရှိပြီးသား။ဒါပေမဲ့ဒီအဓိပ္ပာယ်ကအဲ့ဒါလိုမဟုတ်ဘူး။တချို့အဓိပ္ပာယ်တွေကတမျိုးအတိပဲဖြစ်တယ်။အဲ့တော့ဘုရားရှင်ကဒီနေရာမှာတင့်တော်သူကိုအသုံးပြုတော်မူပါတယ်။ဆိုပါစို့ပေါ့လေဘယ်လိုပြောရမလဲဆိုတော့ဒီစကလုံးတစ်လုံးရှိတယ်။အာစဝဆိုတဲ့စကလုံးရှိတယ်။အာရဲ့စရဲ့ဝရဲ့ဒါပါဠိမဟုတ်ဘူး။အာစဝဆိုလို့ရှိရင်ဒါကအဲတက္ကနာစကလုံးနော်။အဲ့ဒီတက္ကနာမဂနိချိန်တိလဲအဲ့ဒီနာဂရီမှာဒီစကလုံးရှိတာပဲ။အာစဝအာစဝဆိုတာကဒီစိတ်ချောက်လိုဟာမျိုးတွေဘေးလိုဟာမျိုးတွေအရက်လိုဟာမျိုးတွေဒီလိုငွေကြီးစေတတ်တဲ့ဟာတွေကိုအာစဝါလို့ခေါ်တယ်နော်အဲဒီ usage ကခဏလေးအာစဝါအာစဝါ mean အဲ့ဒါခုနငွေကြီးစေတတ်တဲ့အရာတွေပဲအာစဝါလို့အဲ့ဒါတက္ကတာမှာအဲ့တော့ဘုရားရှင်ကတရားဟောတဲ့အခါမှာအဲငါတို့မှလည်းအာစဝါရှိတယ်ဘယ်လိုအာစဝါရှိတာလဲအရှင်ဘုရားဥစ္စာကဆိုတော့ကာမတော်ဝကာမစဝါကံကုန်ငါးပြာအတော်ဝပဲတဲ့မူးမူးမိမိကြီးဖြစ်သွားတာတဲ့လူတွေနော်မျက်စိနဲ့အစင်းနဲ့စုံပြီးမူးမူးမိမိကြီးကိုဖြည်းပြီးတော့မှအဲ့ဒါကိုမဲ့မဲ့မောမောကြီးပြည်ပြည်ခံစားပြီးကြည်ပြီးရင်ကြည်ချင်းရင်ကြည်ပြီးရင်ကြည်ချင်းအဲ့လိုမဟုတ်ဘူးလားမူးရစီတယ်ဆိုတာလေတုံးပြီးရင်တုံးချင်းရင်တုံးပြီးရင်တုံးချင်းရင်အခုဒီမှာလည်းပဲကြည်ပြီးရင်ကြည်ချင်းရင်နားထောင်ပြီးရင်နားထောင်ချင်းရင်ကိုကြိုက်တဲ့အာယုံတွေကိုလေနော်ကိုကြိုက်တဲ့မင်းသားတွေမင်းသမီးတွေပါတယ်အမျိုးမျိုးပေါ့နော်တိစားတဲ့အရာသာကိုလည်းပဲအရာသာကိုလည်းပဲခံစားပြီးခံစားခြင်းရင်စားပြီးစားခြင်းရင်စားပြီးစားခြင်းရင်ဒီလိုမျိုးကိုအဲ့ဒါအတော်အဖြစ်နေဒီမှာကာမတော်အဖြစ်နေဘုရားရှင်သုံးတော်မူတယ်အလုံးကိုကျွမ်းကျင်တော်မူတာပဲလို့တခါတော့အဲ့ဒါလေးပြောအောင်မယ်တချို့ဘုရားရှင်ကိုသွားပြီးတော့မှဒီပုံနာတွေပညာရှိတွေကသွားပြီးတော့မှစကားပြိုင်တာရှိတယ်အဲ့ဒီခေတ်ကအဲ့တော့တော်တော်ဝါသနာပါကြတယ်စကားပြိုင်ပြီးနိုင်တဲ့သူအဲ့ဒါဝင်ဖြစ်သွားပြီအဲ့ဒီချုံးတယ်လို့ကတပည့်ပေါ့ဗျာနော်တချို့ပုံသားတွေအဲ့ဒါကကတတသွားပြီးတော့မှပြောတယ်ညံကောရမရဲ့တရားကဘယ်လိုလိုုံးလဲဘယ်လိုဟောတယ်လဲတဲ့အေးငါဘုရားကတော့မျက်စိကိုစောင့်စည်းရမယ်နားကိုစောင့်စည်းရမယ်နှာခေါင်းကိုစောင့်စည်းရမယ်ရှာရဲ့အလိုမလတ်ရဘူးစောင့်စည်းရမယ်မျက်စိနာမျက်စိနာနှာခေါင်းရှာကိုယ်ရဲ့အလိုကိုမလဲပဲနဲ့စောင့်စည်းရမယ်လို့ဟောပါတယ်တဲ့ပုံနာကြီးတဲ့အဲ့ဒါဆိုရင်ညာကောရမတဲ့တင်ဟာလောကကြီးကိုဖျက်ဆီးပစ်နေတာတဲ့အဲ့ဒါဘုရားရှင်ကမေးတယ်တင်တို့ရဲ့ဝါဒဘယ်လိုတော့တိတော့ကြည့်ပြီးသားပါဘုရားလေညာကောရမတဲ့မျက်စိဆိုတာကကြည့်စရာရှိတာတွေကိုအာရအောင်ကြည့်ရတယ်တဲ့သူနော်ပြပြဝဝကြီးခံစားရတယ်တဲ့နားမှလည်းဒီလိုပဲရှားလည်းဒီလိုပဲခန္ဓာကိုယ်လည်းဒီလိုပဲအဲ့တော့အဲ့ဒီလိုမခံစားလို့ရှိရင်လောကကြီးပျက်စီးသွားမှာပေါ့တဲ့ရဟန်းတော်ကလောကကြီးကိုဖျက်ဆီးပြစ်နေတယ်လို့ဆိုဆိုရတယ်အဲ့တော့အဲ့ဒီမှာလည်းပဲဒါရီလောကအချိန်ချဖြစ်ပြီးနောက်တော့လည်းဒီပုံနာကဘုရားရဲ့ဝါဒကိုနှစ်သက်သွားတာပဲများပါတယ်နော်အဲ့တော့ကောင်းပြီအဲ့တော့ဆက်သွားရအောင်အဲ့တော့ဘုရားရှင်ဟောတော်မူတာကဒီနေရာမှာကာမဂုဏ်စတဲ့မကောင်းတဲ့အရာတွေကိုလူချင်းမတတ်မင်မှုလောဘလို့ခေါ်တာပါကာမဂုဏ်နေခံစားကျင်တာခံစားပြီးခံစားတာလောဘလို့တတ်မှတ်ပါလောဘဆိုတဲ့အရာသတိတရားနဲ့မထိန်နိုင်ရင်တော့နွားကလေးရဲ့ဥကြောကြီးလေရှည်လေဖြစ်တဲ့ကဲ့သို့တဲ့မွေးကလေးကပါလာတဲ့အဲ့ဒီတဏ္ဍာလောဘကလည်းအရွယ်ကြီးလေ လောဘကြီးနေဖြစ်ပါလေတဲ့ဒါကြောင့်အသက်ကြီးတဲ့သူရောင်ကြီးရင်ငိုက်လူကြီးရင်မိုက်ရောင်ကြီးလာရင်ဘာဖြစ်လဲငိုက်သွားတာကိုနော်အဲ့လူကြီးလည်းပဲမိုက်တယ်အဲ့တော့နွားတွေရဲ့ဂျိုးဆိုတာလေးတက်ပထမတော့တင်းတင်းလေးပစ္စည်းကိုယ်လေးပဲအရာလေးပဲလေတင်းတင်းလေးနောက်တော့ကားလာကအကြီးကြီးကိုဖြစ်သွားတာလေခေါင်းကိုဟုတ်လားကျွဲလေးပါလေဆိုခေါင်းကိုမနိုင်တော့အကြီးစားကြီးတွေဖြစ်သွားတာတိုးဝင်သွားတယ်မရှိဘူးတိတနာလောဘဆိုတာလည်းပဲတိုးပြီးရော့သွားတယ်ဆိုတာမရှိဘူးတိုး၍တိုး၍တိုး၍တိုး၍ပဲသွားတယ်အဲ့ဒီလိုတိုး၍တိုး၍သွားအောင်လှုပ်ပေးတတ်တဲ့အဲ့ဒီတိုးအဲ့ဒီလောဘတွေကိုလေစွာပြီးစွာပြီးစွာပြီးနိုင်တဲ့သူကတော့အောင်မြင်တာပဲလောကမှာပတ်စံအများကြီးရတာပဲအဲ့ဒါ marketing လည်းပါတော့ပေါ့နော်သူအပြောကောင်းကောင်းနဲ့ပဲအဲ့ဒီပစ္စည်းကသူရောင်းလိုက်တာအဲ့တော့ဆိုလိုတာဒီအထွတ်အမြတ်ဒီကြောညာတွေပါလေဆိုလို့ရှိရင်နော်လူရဲ့စိတ်ကိုတိတ်ဆွဲဆောင်တယ်ဆွဲဆောင်နိုင်လောက်အောင်ကိုပဲသူက psychological အနေနဲ့သူ့ရဲ့ဒီ advice တွေနဲ့လောရတယ်လို့ဖတ်ဖို့လေချမှတ်သားဖို့လေနော်ကြောညာတိတ်ပြီးတော့မှနာမည်ကြီးတဲ့ကြောညာတွေတိတ်ပြီးတော့မှအောင်မြင်တဲ့ဒီကြောညာကိုဖန်တီးတဲ့ဒီမခေါ်လေသူ့ရဲ့ဒီပညာရှင်တွေဆိုလို့ရှိရင်ဒါတိတ်ပြီးတော့မှဒါနာသာဝင်ဝင်ကောင်းကြတယ်ဘာလို့လဲလူရဲ့စိတ်ကိုလှုပ်ရှားလှုပ်ခတ်သွားစေတယ်နောက်ဆုံးကျတော့ဟာဒီ PC ငါလက်ထဲမှာမရှိရင်ဝင်ငါလူဖြစ်ရကြိုးမနှတ်တော့ဘူးဆိုတာမျိုးကိုဖြစ်တော့အောင်သူတို့ကအဲလိုမျိုးလုပ်တာနော်တဘောကအဲဆိုပါစို့ခဏိဆိုရင်တယ်လီဖုန်းရဲ့ brand ပေါ့နော်ဒါပုံပေါ်တော့နားမလည်ပါဘူးနော်အဲ့ဒါဒီဘယ်လို brand ကိုမှမကန်ရရင်ငါတို့လူဖြစ်ကြိုးတော့မနှတ်တော့ဘူးဆိုတာမျိုးကိုဖြစ်တော့အောင်သူတို့ကြောညာလေအဲလိုသွားတယ်ဘာလို့လဲလောဘကိုစွတ်ပေးတာလောဘကိုစွတ်ပေးတာအဲ့ဒီ brain ကိုင်တဲ့လူမှတကယ်လူကျန်တဲ့ brain ကိုင်တဲ့လူကနည်းနည်းခက်ညံ့ညာလို့ဖြစ်သွားတယ်။မော်တော်ကားတွေမှာလည်းအဲ့လိုမျိုးရှိတယ်။နော်ဘယ်လိုကားမျိုးဆိုလို့ရှင်တော့ဘယ်လိုတိတ်တော့ကိုယ်ဟလာတာမဟုတ်ဘူးကားကိုသတိထားဘူးသလားနော်မီးလုံးလေးကိုဝိုင်းလိုက်တယ်နောက်ကားကျတော့ပြားလိုက်တယ်နောက်ကားကျတော့သုံးယောင်လေးလှုပ်လိုက်တယ်နောက်ကားကျတော့မြေခုံးလေးဆွဲသလိုလှုပ်လိုက်တယ်ဒီအထက်က engine နဲ့အထိုင်းနဲ့အလုံးတူတူပဲအဲ driver အခန်းထဲမှာတော့ dashboard ကနည်းနည်းလေးပြောင်းပေးလိုက်တယ်။ဘာလေးထည့်လိုက်တယ်ညာလေးထည့်လိုက်တယ်တဖို့ဇန်တွေပဲထုတ်ပေးလိုက်ပါလားရှင်ပြိုင်မှုမရှိတော့ရှင်ပြိုင်မှုမရှိတော့လူရဲ့စိတ်ကိုအဲ့ဒီမှာလှုပ်ခါသွားစေတာအဲ့ဒါလို့လှုပ်ခါခံရဖို့တဲ့လူတွေကိုတွေ့ဘူးသလားခဏနေသင်္ကန်းပြင်းမှန်ထဲမှာကြည့်လိုက်အဲ့မှာတွေ့လိုက်မယ်နော်နေတိုင်းလှုပ်ခါခံရတယ်နေတိုင်းလှုပ်ခါခံရတယ်အဲ့ဒါမှာလှုပ်ခါပြီးတော့မှတခါတည်းကဟာဒါမရှိရင်မဖြစ်တော့ဘူးငါဘဝမှာတော့ဘာလို့တာလဲဒီလောဘကြီးကငိုကလေးကပါလာပြီလားအဲ့ဒါကိုနည်းနည်းလေးလောင်စာထည့်ထည့်ပြီးတော့လောင်စာထည့်ထည့်ပြီးကျွေးပေးလိုက်တာတဝုံးတောက်တော့တာပဲတဝုံးတော့လောကကြီးတဝုံးတောက်နေတာပဲလောကကြီးတဝုံးတောက်နေတာပဲအဲကြောင့်မာလို့တယ်ရောင်ကြီးလင်ငိုက်လူကြီးလင်မိုက်ဆိုတာနော်အဲ့တော့ဒီနွားရဲ့ကြိုဟာတဖြည်းဖြည်းတဖြည်းဖြည်းကြီးကြီးကြီးကြီးကြီးကြီးပြီးရှည်ထွက်လာတယ်လို့ပဲဒီလောဘရော့မသွားဘူးစဉ်းစားပါနော်ဒါတွေကကိုယ့်ဘဝနဲ့ရှင်ပြီးတော့မှစဉ်းစားရမယ့်ကိစ္စတွေအင်းမျိုးဆိုပါဆိုပေါ့လေဒါရေဘူးရရေဘူးရပါဒါအတိအကျမဟုတ်ပါဘူးအဲဒါပြင်ရေဘူးရဆိုလဲမှန်ပါတယ်အမျိုးသားတွေရဲ့ဘဝနဲ့ဆိုင်အမျိုးသမီးတွေရဲ့ဘဝမှာတော့လောဘဖြစ်ဖို့အခွင့်အရေးပိုတာဟုတ်ပြီနော်ခုနကတော့ဒီအဲပေမာတို့ရာဂတို့တဏ္ဍနာတို့တန်ရောစင်တို့ဒီရှိတာတွေအကုန်လုံးဖြစ်ဖို့အခွင့်အရေးပိုတာဘာလို့လဲသူတို့အိမ်မှုကိစ္စတွေထိန်းရတယ်တိန်းရတယ်မပြောက်အောင်မပြက်အောင်တော့ဘောအောင်စัจ ज्य ဖြစ်ပေါ့လေအဲတော့အဲ့ဒီလိုမျိုးကိုဆောင်ရွက်နေရတာကကိုကိုပဲဆိုတော့နောက်တစ်ခုကပူပြီးတာကတဘာဝကကိုပဲဒါသာသမီမွေမိဖွားရတယ်ဘိုက်ထဲမှာဒီကလေးလေးရောက်ပြီးဆိုကြတဲ့ကိုပဲကြည့်သူ့ပုံမှာဘလောက်တိဒီပုံမှာ attach ဖြစ်သွားတယ်ဒီ attach အားလုံးဟာအဲလောဘပဲစံတာမဟုတ်ဘူးလောဘပဲသွားတယ်နော်လောဘပဲကိုပဲသွားတယ်အဲလောဘဆိုကြတဲ့ကမမေ့နဲ့နော်အစိုးရတဲ့ဓမ္မကလောဘမှာမောဟပါတယ်နော်ဟုတ်ပြီနော်အဲ့ဒါအဆိုစီးတက်ပဲမောဟမပါဘဲနဲ့တော့ဘာအလုပ်လုပ်လို့မရဘူးအဲ့တော့မောဟပါပြီဆိုကြတဲ့ဘာပါအောင်မလဲသူရဲ့တပည့်တမန်ဖြစ်တဲ့အာဟိရိကတော့နောတပတော့ဥဒိစ္စတော့ပါပြီနော်အကုသိုလ်မှုကိုမကြောက်တာမရှက်တာစိတ်ပြန့်လွင့်တာအဲ့ဒါလေအကုန်လုံးပါချက်ချင်းနားမလဲတဲ့ဖြည်းဖြည်းနားလဲမှာပါရေးတာထားပါမှတ်တာထားလိုက်ပါနော်နောက်တဖြည်းဖြည်းနားလဲလာမှာပါလောဘကကုသိုလ်ထောက်ပံ့မရပဲသူကြီးတက်တက်ဖြစ်ပြီဆိုပါကတင်းငယ်သောလောဘပင်ဖြစ်လင်ကစားအပေကိုကြနိုင်သည်တဲ့တို့ကြောင့်ဇာမထုတို့နဲ့တဏှာပေမမကင်းသူချင်းရင်းနှီးစွာအကျိုးပေးလျက်ပါရမီဖြည့်ပြည့်မြန်ဖြစ်ကြသည်ဥပမာမြတ်စွာဘုရားအလောင်းတော်သူမေတ္တာဘဝမှာရတော်တရားအလောင်းလျာသူမေတ္တာအ မျိုးကောင်းသမီးကဖျားရှင်နဲ့မကွဲမကွာဖြစ်ရလို့ကြောင်းဆုတောင်းခဲ့ပါသည်ထိုဝတ္ထုမှာသူတော်ကောင်းနဲ့ဘဝဆက်တိုင်းပေါင်းသိလို့မူသည်လောဘကိုမစုံနိုင်ပေတမင်တကာဆုတောင်းရသောကုသိုလ်ဆန္ဒပင်ဖြစ်သည်အဲ့ဒါကိုကြွဲသွားတယ်ကက်ကက်ကလေးအတီလေးနဲ့ကြွဲသွားတယ်နော်တမေရာယတိဒေဝိဂရမြတ်စွာဘုရားထံတော်ကနေကြားရိုက်ခံယူတဲ့အခန်းကိုလေကြားဖို့ကြားပါတယ်နော်ကြောင်းညင်ညွတ်တဲ့ခါလေပြောပြပါဦးမယ်ဓာရိတ်ခံယူတဲ့အခန်းမှာတမသူမေရယသိအဲ့ဒီမှာလမ်းခင်းတရာခင်းပြီးတော့မှလမ်းတွေကိုပြင်နေတဲ့အချိန်မှာဘုရားရှင်ကြွတော်မူလာပြီလို့ဆိုတဲ့အခါကျတော့သူကောင်းကင်ပြန်နိုင်တဲ့ယသိပဲရွာသားတွေကလည်းပဲဟိုလွယ်တဲ့နေရာတွေသူတို့ပြင်လိုက်ကြတယ်အဲ့ဒီခက်တဲ့နေရာကိုကျတော့ဒီယသိကကောင်းကင်တောင်ပြန်နိုင်တယ်ငါတို့စီကိုလည်းပဲကောင်းကင်ပြန်ပြီးတော့မှဆွန့်နေလာခံတယ်အဲ့တော့သူ့ကိုခက်တဲ့နေရာပြေးလိုက်မယ်တကိုးနဲ့ပြင်လိုက်ရင်ခဏလေးနဲ့ပြီးမယ်လို့သူတို့ကအဲ့ဒါလိုယူဆလိုက်တာရွာသားတွေကအဲ့နဲ့ဘုရားရှင်ကတကိုးနဲ့မပြင်ဘုရားအလောင်းတော်ကအဲ့ခုနကဘုရားအလောင်းတော်ယသိကတကိုးနဲ့မပြင်တော့ဘူးငါလောက်အားနဲ့ပဲပြင်မယ်ဆိုပြီးတော့မှတောင်းနေပေါက်ပြားတွေစက်ရပြင်ယူပြီးတော့မှပြင်ရင်းမှာပဲဘုရားရှင်ကြွတော်မူလာတယ်ဘုရားရှင်ကြွတော်မူလာတဲ့အခါကျတော့ဒီရေဇက်ကလေးကိုရေစပေါ့နော်ရေလေးဘောဖွက်တန်းကလေးရေစကလေးကိုဘုရားရှင်ခြေတော်နဲ့မနှင်းစေခြင်းယသိကဘာလုပ်လိုက်တယ်လဲလို့ဆိုလို့ရှိရင်သူ့ရဲ့ခန္ဓာကိုယ်ကိုတရားခင်းပြီးတော့မှဒါအနှင်းခံတယ်။နော်အနှင်းခံဖို့ပေါ့လေ။ဘုရားရှင်ကတော့မနှင်းပါဘူး။တရားခင်းလိုက်တယ်ဒီမှာနော်။ယသိရဒီမှာ။ဒွန်ဒီဂရမြတ်စွာဘုရားနဲ့တန်ဃာတော်များတည်ကြွလာတာပေါ့။ဟောဒီရေစက်ကလေးကိုဖို့တာမပြီးလိုက်နိုင်ဘူး။မပြီးနိုင်တဲ့အခါကျတော့တရားခင်းလိုက်တယ်ဒီကိုဘောနဲ့ဖြတ်သွားပါဆိုပြီးတော့မှတရားခင်းတာကိုဆုလုပ်တာပဲ။ဒါနဲ့အဲ့ဒီပရိသတ်ထင်မှာဘယ်သူပါလာတယ်လဲဆိုတဲ့အခါကျတော့ရမဝတိပြည်ကသူမိတ္တာလို့ခေါ်တဲ့ပုံနှင်းမလေးတယောက်လည်းပဲပရိသတ်တွေအများကြီးဘုရားရှင်ကြွလာတယ်လို့ဆိုတဲ့အခါကျတော့ဖူးဖို့လာကြတာဒီယသိကိုတော့သူတို့မြင်ဘူးတွေ့ဘူးတယ်မကြာခဏလည်းဖူးရတယ်သူတို့နဲ့တိတ်မနှီးမဝေးမှရှိတာဆိုတဲ့အခါကျတော့ဘုရားကိုတော့သူတို့မဖူးရဘူးလေယသိကလည်းဘောကမှာဘုရားပွင့်တာမတည်ဘူးဖြစ်နေတယ်သူအလုံးနဲ့သူပဲသူဇံဝင်စားလိုက်စက်တရပြင်တော့သွားလိုက်လာလိုက်နဲ့နောက်မှကောင်းကင်ခရီးနဲ့သွားတော့မှမြေကြီးကိုကြည့်တော့လူတွေအကုန်လုံးယုံနဲ့အလုံးလုံးနေကြတော့ကောင်းကင်ဘွားဆင်းလာပြီးဘာလို့ကြတာလဲဆိုမှဘုရားရှင်ကြွလာမှာမို့လို့ဆိုတော့မဟာဒါသလိုချင်တော့သူလည်းတနည်းအားမှာပါဝင်ပြီးကုသိုလ်ယူခြင်းလေဘုရားဆိုတာကြုံရခဲ့တယ်အဲ့ဒါနဲ့အဲ့ဒီလိုကိုဝတ်ဆင်းပြီးတော့မှတရားခင်းမဲ့အခြေအနေ ठी ကိုရောက်သွားတော့ပေါ့ဗျာလုပ်ငန်းမပြီးတဲ့အခါကျတော့အဲ့ဒီအချိန်မှာသူမိတ်တာပုံနှင်းမကလေးကလက်ရှိတက်တဲ့ဖျားဖူးဖို့မလာပါဘူးနော်လက်ရှိတက်တဲ့မလာဘူးကြာပန်းရှစ်ခံယူလာအဲ့ဒါနဲ့ကြည့်လိုက်တော့ဒီယသိကိုဖျားရှင်ကြွလာဖို့လမ်းမှာနော်တခါတည်းမောင်ရဲ့အိပ်ပြီးတော့မှဒီတရားခင်းထားတာကိုမြင်တဲ့ခါကြတဲ့ခါကျတော့အလုံးကိုကြည်ညိုတဲ့စိတ်ဘလို့စိတ်တွေဖြစ်သွားတယ်လဲတော့ထားပါလိဘာလို့လိုက်တယ်လဲဆိုတော့ကြာပွင့်ကြာပန်းငါးခိုင်ယသိကိုပြီးပြီးသွားသုံးခိုင်ပဲယူတော့တယ်အဲ့ဒီမှာကိုဦးစားပေးတဲ့သဘောမျိုးကိုဒီမှာစဉ်းစားရမှာပေါ့နော်အလုံးတော်ယသိကိုသူကငါးခိုင်ပေးလိုက်တယ်ဆိုကြရတင်းညမှာဘာကိုပြောရနေတယ်လဲဆိုလို့ရှိရင်နင်းနေလေးပုပ်ပုပ်တာတာကလေးသဘောမျိုးပြောတယ်စာမာတော့ယသိနဲ့သူမိတ္တာဒီပုံနှင်းမလေးဟာအတိတ်ဘဝတုန်းကဘယ်လိုတော်ဆတ်ခဲ့တယ်ဘယ်လိုပတ်သက်ခဲ့တယ်ဆိုတာတော့မှတ်တမ်းတော့မရှိဘူးမရှိတော့လေပဲဒီနေရာမှာတော့ဆက်ဆက်မှုအတိုင်းတာတကူတီတော့ရှိတယ်လို့အဲယူရမယ်နဲ့တွေ့ပါတယ်။ဘာလို့လဲဆိုတော့သူ့စိတ်ထဲမှာသူ့မိတ္တရယသိကိုဗျာဒိတ်ရတဲ့အခါမှာသူကထัจချမကွာပါရမီဖြည့်ပြီးတော့မှယသိရဲ့အနာကနေပြီးတော့မှပါရမီဖြည့်ပြီးတော့မှဘုရားရှင်ဘုရားဖြစ်တဲ့အထိသူ့အနေနဲ့ပါရမီဖြည့်ပေးရသေးဆိုတာကမြန်မာစကားကပါရမီဖြည့်ပေးရသေးဆိုတာခပ်ပေါ့ပေါ့ကလေးပြောတော့ဘယ်လွယ်လိမ့်မလဲ။ဘယ်လွယ်လိမ့်မလဲ။ဖြစ်ရှင်ရဲ့ဆုလို့နိနခံမှုကိစ္စရတိုင်းကိစ္စရတိုင်းမှာသူတော့လျှောက်ပါခဲ့ရတယ်။ဘဝတိုင်းဘဝတိုင်းပါခဲ့ရတယ်။ယသောတရားထေရီရဟန္တာဖြစ်ပြီးတော့မှဖြစ်ရှင်ထက်စောပြီးပြိနိဗ္ဗာန်ဆန်းတယ်။တတော်ရာဟုလာလည်းဖြစ်ရှင်ထက်စောပြီးပြိနိဗ္ဗာန်ဆန်းတယ်။ယသောတရားထေရီလည်းပဲစောပြီးပြိနိဗ္ဗာန်ဆန်းတယ်။အရှင်သာရိပုတ္တရာအရှင်မောဂ္ဂလန်တို့နှစ်ပါးလည်းပဲစောပြီးပြိနိဗ္ဗာန်ဆန်းတယ်။အရှင်အနန္တရောနောက်ကြတယ်။အဲ့တော့အဲ့ဒီချိန်မှာယသောတရားထေရီမှပြိဋိဘံဆံဖို့တော်ကိုမြတ်စွာဘုရားထံတော်ပါကိုနောက်ဆုံးရှိခိုးခြင်းဖြင့် လာပြီးတော့မှရှ िख ိုးတယ်နောက်တော့တန်တရာမှာဘယ်တော့မှတွေ့စရာမရှိတော့ဘူးဒါနောက်ဆုံးရှ िख ိုးခြင်းနော်အလုံးရှိကြခဲ့တဲ့လက်အတင်ချေကဘာတသိအတူတပတ်ဆုံးခဲ့ပြီးပြီကနေ့လာပြီးဥချခြင်းနဲ့နောက်ပိတ်ဆုံးဥချခြင်းနောက်ပိတ်ဆုံးရှ िख ိုးခြင်းဖြားရှင်ထံတော်ဘာထံမှာလာပြီးတော့မှပြိဋိဝံစံတော်မင်းဘုရားလို့လာပြီးတော့မှရှောက်တဲ့ခါမှာနော်မြတ်စွာဘုရားကပြိဋိဗံစံပါလို့ပြောလိုက်လို့ရှင်လည်းပဲမြန်မာစကားနဲ့နားလည်အောင်ပြောမယ်ဆိုရင်တော့ပြိဋိဗံဆိုတဲ့စကားလုံးကအလွန်စင်တန်းမြင့်တဲ့အလွန်လှပတဲ့စကားလုံးပါနော်သို့တော်ဒါကတေဘောကိစ္စကိုပြောတာပါပဲနားလည်တဲ့စကားလုံးနဲ့အရာသုံးစကားနဲ့ပြောရင်အေးကောင်းတယ်လို့ဆိုလို့ရှင်တေချင်းကိုချီးမွမ်းရကြတာဖြစ်တဲ့အတွက်ကြောင့်ဘုရားရှင်ကောင်းတယ်လို့မေ့ဘူးမတည်နေအောင်လို့ပြောလို့ရှင်တဘာဝတရားကြီးကိုဆန့်ကျင်တာအတွက်ကြောင့်နော်သူ့ရဲ့အာယုတတန်ရှိတဲ့အတိုင်းပဲတည်ဆုံးရမယ်ကိစ္စကိုဘုရားရှင်မတားမြစ်ဘူးအဲ့တော့ဘာရောမိန့်တော်မူလိုက်တယ်လဲဆိုလို့ရှိရင်နော်တကိုးတွေပြခဲ့ပါအောင်လို့မိန့်တာလေးရှိတယ်နော်တကိုးအဘိညာအဘိညာတကိုးတွေရတဲ့ပုံကများတကိုးပြခဲ့ပါအောင်လို့မိန့်တာလေးရှိတယ်အဲ့တော့တကိုးပြပြီးတော့မှကတော့တာလေးနော်ဟိုကောင်းကင်ဘောကိုတက်ပြီးတော့မှနော်မျိုးမျိုးသောတကိုးတွေပြပြီးကတော့တာလေးရှိတယ်ယသောတရားထေရီမရဲ့ထူးခြားချက်ကတော့ဘုံစိတ်ထဲမှာဆွဲစိတ်ထဲမှာဟိုမမရရကြံရစ်ခဲ့တာကတော့လေအရှင်မြတ်ဘုရားတဲ့အရှင်မြတ်ဘုရားဘုရားဖြစ်ဖို့အတွက်ဘုရားတပည့်တော်မှာပါရမီဖြည့်တဲ့ကာလမှာကတ္တသမီးတွေလူတန်းခဲ့တာတွေကြည့်လေနော်ယန္တာဖြစ်တဲ့အတွက်ကြောင့်ဝန်းနေတယ်ကြေကွဲတယ်ပူဆွေးတယ်ဆိုတာတော့မရှိတော့ဘူးပေါ့ကိလေသာပယ်ပြီးပြီနော်တသမီးတွေလူခဲ့တဲ့ဘဝတွေနော်ဒီတသမီတွေလူတန်းတဲ့လူတန်းပြီတော့မှလည်းပဲဒါဘုရားဖြစ်ဖို့ပါရမီဖြစ်ရတယ်ဇနီးမယားကိုလူတန်းပြီတော့မှလည်းပါရမီဖြစ်ဖို့ဖြစ်ကျင်ရပါတယ်အယက်သမားတွေအယက်မူးပြီတော့မှအရှင်မြတ်ထံပါမှလာပြီတော့မှဇနီးမယားကိုအလူခံတဲ့အခါမှာဘုရားတပည့်တော်မှကိုအဲ့ဒီအမှုသမားတွေလက်ထက်ကိုထည့်ပေးလိုက်တဲ့အခါမှာတပည့်တော်မညိုမညင်လိုက်သွားခဲ့ပါလေဒါသူ့ရဲ့ခွန်ကြီးတွေကိုပြောတာပေါ့နော်အလွန်ကြီးညိုစရာအလွန်အံ့ဩစရာကောင်းပါတယ်ဒါကြောင့်လေဟုတ်စိတ်ထဲရှိတာလေးပြောရရင်ဒါတို့စကားမဟုတ်ပါဘူးတောင်မြုံမကန်နေအောင်ဆရာတော်ဖျားကြီးစကားစဉ်းစားကြည့်တယ်တဲ့နော်ဖျားအလောင်းတော်ပါရမီဖြည့်တာကိုစဉ်းစားကြည့်တယ်ငါတီးဖြည့်တော့လုံနိုင်တယ်ဒါတော့ငါမလုံနိုင်တော့ဘူးဆိုတာစဉ်းစားမိတယ်တချို့အားတွေပေါ့လေနော်အဲ့ဒီလောက်ကြီးမားတဲ့ဆွတ်လုံမှုတွေပေါ့နော်အနစ်နာခံမှုတွေပေါ့နော်အဲ့ဒါကိုအရင်တည်းပြီးတော့မှဖျားဖြစ်တော်မူရတာပါဟုတ်ပြီနော်တိစီရာရှိတဲ့ညံတော်တွေအတိညာတွေပွင့်ထွန်းပြီးတော့မှဖျားဖြစ်ဖို့ဆိုတာလွယ်လွယ်ကူကူမဟုတ်ပါဘူးလွယ်လွယ်ကူကူလေးနဲ့ဖြစ်ခဲ့တာမဟုတ်ပါဘူးသူတို့ကြီးကျယ်တဲ့ညံတော်ကြီးတွေပွင့်ထွန်းဖို့ဆိုတာဒီပဋ္ဌာန်းတရားတော်ကိုလေဒါခုလိုလေးပြောတာအားမရပါဘူးနော်တိတာတွေနည်းနည်းတော့ရှိပါသေးတယ်နော်တပည့်တွေနဲ့စာရင်နည်းနည်းလေးတော့တိတာပိုပါသေးတယ်ရှိပါသေးတယ်ပြောပြချင်းတယ်ဒီပဋ္ဌာန်းတရားတော်ကိုမြတ်စွာဘုရားကလေဘလောက်ထိများsequence ရှောက်ဟောထားတယ်လဲဆိုတာကိုဟောတော်မူခဲ့တယ်လဲဆိုတာကိုပြောပြချင်းနေတယ်တနေ့ချင်းပြောပြအောင်မယ်အဋ္ဌဉာဏ်တော်ရင်းများဘယ်လိုလုပ်ရခဲ့တယ်လဲခုနကတော့ဆွတ်လုံမအနစ်နာခံမှုကိုရင်းတယ်ပြီးတော့မှရခဲ့တာဘုရားဖြစ်ဖို့ဘုရားဖြစ်ဖို့ဘုရားဖြစ်ဖို့စန္ဒတော်သည်ဘုရားဖြစ်ဖို့ဝိရိယတော်သည်ဘုရားဖြစ်ဖို့စိတ်ဓာတ်တော်သည်ဘုရားဖြစ်ဖို့ဝိမာန်တပညာသည်ဘုရားဖြစ်ဖို့တခါနဲ့ဒီဘုရားဖြစ်ဖို့ကိုကြီးပဲဘုရားဖြစ်ဖို့ကိုကြီးပဲအခုဒီစုပန်တဲ့အခါမှာကြည်တာတခါတည်းတန်ခါနှစ်သိန်းထင်တယ်စာသင်းလေးမေ့နေတယ်နော်ဒါလို့များပြားတဲ့တန်ခါတော်များကဒီမှာဒီဒီခန္ဓာကိုယ်သာနင်းသွားမယ်ဆိုလို့ရှိရင်အဲ့ဒီမှာအသက်ကိုတခါတည်းပျောက်သွားဖို့ပဲရှိတယ်သိပါစေကိစ္စမရှိဘူးဖျားဖြစ်ဖို့ပဲဖျားဖြစ်ဖို့အဲ့ဒီကနေစတာပဲအဲ့ဒီအတွက်ကိုသူမိတ္တပုံနှိမ်မကလေးရလည်းပဲအတူတူကပါဝင်ပြီးတော့မှပါရမီဖြည့်ပြီးတော့မှလာလိုက်တာဝေဒန္တရာမင်းကြီးဘောကတော့တဲ့ကိုနေနေနခံရတဲ့အခါမှာကြည့်တာသတ္တမိနှစ်ယောက်နဲ့လိုက်သွားတာဘယ်လိုစားရမလဲမသိကိစ္စမရှိအဆင်ပြေသလိုပဲဘယ်လိုနေရမလဲမသိဘူးအဆင်ပြေသလိုပဲဟုတ်ပြီနော်ဘယ်လိုများအခက်အခဲတွေဖြစ်မှာမစဉ်းစားဘူးဒါအရင်မကြည့်ဘူးတိတ်ချင်ညိုစရာကောင်းတာတိတ်အံ့ဩစရာကောင်းတာနော်အဲ့တော့အဲ့ဒီလိုစန္ဒမျိုးကိုကြားတဲ့အခါကျတော့ဘာခေါ်တယ်လဲဆိုတော့အဲ့ဒီလိုမျိုးစိတ်ဓာတ်မျိုးအဲ့ဒီလိုမျိုးအခြေအနေကိုကြားတော့လောဘမခေါ်တော့ဘူးကုသိုလ်စန္ဒကောင်းတဲ့ဒီနေရာမှာကြားတဲ့အခါကျတော့နော်ပါရမီဖြစ်ပြဥမာမြတ်စွာဘုရားအလောင်းတော်သူမေတ္တာပေါ်မှာယသောတရားလောင်းသူမေတ္တာ မျိုးပေါင်းသမီးကဖျက်ရှင်နဲ့မကွဲမကွာဖြစ်ရလို့ကြောင့်ဆူတောင်းခဲ့ပါတယ်တဟာဘာကိုပြောတာလဲဆိုတော့လောဘမဆိုးနိုင်ဘူးတဲ့နော်တမင်းတကာတောင်းရတယ်ကျန်တာကစန္ဒတို့လို့ကုသိုလ်စန္ဒလို့ပြောရပါမယ်တဲ့နော်တဏိခင်မောသသူတို့အနေနဲ့စိတ်တူတူသဘောတူဖြစ်ကြတဲ့အခါမှာတောင်းနဲ့တောင်းမခွဲခွာလို့ကြတန်ត្រာမှာပါရမီဖြည့်ကျင်တဲ့အခါမှာကောင်းတဲ့ဘုံကနိဗ္ဗာန်လူချင်းမှုကလည်းပဲဒါလည်းပဲစန္ဒပါပဲလို့ဒီနေရာမှာနော်အဲတော့မှတ်တာထားရပါမယ်စန္ဒရဲ့သဘောကအထက်တွင်ဖော်ပြတဲ့အတိုင်းအာယုတစ်ခုခုကိုပြုလို့ချင်းရယူလို့ချင်းသဘောမျိုးဖြစ်ပါတယ်နော်အဲဒီကန့်ညိတဲ့သဘောမျိုးနဲ့ဆွဲလန်းတဲ့သဘောမျိုးဆိုလို့ချင်းတော့ဒါတော့စန္ဒမခေါ်တော့ဘူးတော့လောဘပဲကိုရောက်သွားတယ်ဒါလို့ဆိုလို့ချင်းတော့စန္ဒနဲ့လောဘလည်းကိုရောပေါ့နော်အဲတော့လောဘကအဓိပတိမရဘူးစန္ဒကတော့အဓိပတိရတယ်ဒါမဲ့ဒီနေရာမှာစန္ဒရှိတယ်ဝရိယရှိတယ်ဝိမာန်တပညာရှိတယ်စိတ်ဓာတ်ရှိနေတယ်အဲဒီစိတ်ဓာတ်ကတော့ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်အဲဒီစိတ်ကိုသွားပြီးတော့မှလောဘကချေလိုက်လည်းပဲလောဘအလိုတိုင်းပဲအကုန်လုံးကောင်းတယ်ပေါ်ပြရတာဒေါသချေလိုက်လည်းဒေါသအတိုင်းပဲအလောဘချေလိုက်အလောဘအတိုင်းပဲဟုတ်ပြီနော်ဒါကြောင့်လောဘကြီးအဓိပတိမရဘူးဒေါသလည်းအဓိပတိမရဘူးမောဟလည်းအဓိပတိမရဘူးစန္ဒတွေဝိရိယတွေစိတ်ဓာတ်တွေဝိမာန်တွေဒါလည်းအဓိပတိရပါတယ်နော်ကာယံတော့နေပဲဒီနေ့တော့ကြအောင်ဆိုခုကဲ့သို့နာကြရတော့ဟောကြတော့ဓမ္မတောင်းတာဓမ္မဒေသနာကောင်းမှုကြောင့်ကိုချမ်းမှာပါပြီစိတ်ချမ်းသာကြပါပြီဘေးရန်တွေကင်းဝေးပြီအရိယာဉာဏ်ကိုမျက်မှောက်ပြုပြီးတိုင်အောင်ချောင်းထောက်ပံ့ကောင်းဖြစ်နိုင်ကြပါပြီကျမ်းမှာချမ်းသာကြပါ
Sadhu, sadhu, sadhu.